ကျွေးမှာအခောက်ရွှေတကြက်သားကိုမနေ့တော့ကမြန်မာကျပ်ငွေ16နှစ်သိန်းကျော်ဈေးပေါက်ခဲ့ပေမဲ့ဒီကနေ့မှာတော့16သိန်းကျော်အထိပြန်ကျသွားပါတယ်။ပန်းစနစ်ပေါ်ယုံကြည်မှုကင်းမဲ့လာတာရဲ့နောက်ဆက်တွဲပြည်သူတွေဟာလက်ထဲမှာငွေမထားတော့ပဲရွှေဝယ်ယူစုဆောင်သူတွေများလာလို့ပြည်တွင်းရွှေဈေးတရရိပ်တက်နေတာပါ။ဒါကြောင့်ဒီတပတ်ချင်းမှာကျပ်နှစ်သိန်းကျော်အထိဈေးတက်ခဲ့တာဖြစ်ပါတယ်။အတ လိကပံတွေကိုလေလံစနစ်နဲ့ရောင်းနေတဲ့အတွက်ရွှေဈေးကျသွားတာဖြစ်တယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြည်ဝကိုပြောပါတယ
်အဓိကတော့ဒေါ်လာထုတ်ရောင်းတာလေအဓိကပေါ့နောက်တစ်ခုကကမ္ဘာရွှေလေးလည်းကျသွားပြီ1850နေပြီ1855လောက်ပဲရှိတယ်ဒီဒီကွက်ကတော့လောလောဆယ်တော့ကျွန်တော်တို့အကြပဲပဲသွားဦးမယ်ဗျာကျွန်တော်တို့ကမ္ဘာရွှေတွေလည်းတဖြည်းဖြည်းတိအိဆင်းလာတယ်ပေါ့ဒီဘက်ကကျွန်တော်ပြည်တွင်းဒေါ်လာဈေးကလည်းမတက်ဖတ်မရဆက်ရောက်ပြီးဦးမှာမပြောတာဘူးဆက်ရောက်ပြီးမှဆိုရင်တော့နည်းနည်းပိုချတ်ကြမှာအဲကျွန်တော်ရွှေတွေကတော့ကြမှာပါဘူးလောပြီးတော့မဝယ်ဘူးပဲပေါ့ကျွန်တော်အဝယ်မကြုံဘူးပဲပေါ့အဝယ်ကြုံခဲ့ရင်တော့ပြန်ရောက်တဲ့အခါကျတော့အရှုံးပေါ်တော့မှာရောက်လို့
မေလ12ရက်မနေ့ကနေဒီကနေ့13ရက်နေ့တွေမှာလေလံစနစ်နဲ့ဒေါ်လာစုစုပေါင်း12တန်းဗဟိုဘဏ်ကပုဂ္ဂလိကဘဏ်တွေကိုရောင်းခဲ့တယ်လို့ဒေါ်လာ 1.6 တန်းကိုလည်းအများပြည်သူကိုပထမဆုံးအကြိမ်ဒီကနေ့ထုတ်ရောက်ပါတယ်။နိုင်ငံရေးချိန်နေစိုးရင်ပြီးရွှေဝယ်စုတဲ့သူတွေများလာတာကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကမေလ12ရက်နေ့တုန်းက 18,600 ကျပ်စီအထိရောက်ခဲ့ပါတယ်။မြန်မာနိုင်ငံဗဟိုဘဏ်ကဒီမနေ့ညနေပိုင်းမှာပဲအမေရိကန်ဒေါ်လာ6တန်းကိုပုဂ္ဂလိကဘဏ်တွေကိုလေလံစနစ်နဲ့ရောင်းချတယ်လို့ကြေညာပြီးတဲ့နောက်မှာတော့ရွှေဈေးက16သိန်းဆွန်းဆွန်းအထိပြန်ချသွားတာပါ။ဒီကနေ့မေလ13ရက်နေ့မနက်ပိုင်းမှာအခောက်ရွှေတစ်ကျပ်သားကို15သိန်း6တောင်းအထိဈေးချသွားပါတယ်။ဆက်ပြီးတော့လည်းရွှေဈေးကျလာနိုင်သေးတယ်လို့ရန်ကုန်မြို့ကရွှေဆိုင်တန်ရှယ်တူဖြစ်တဲ့မတ်ချမ်းမြင့်ကြီးကပြောပါတယ်။
အခုကဒီဒေါ်လာတွေထုတ်ရောင်းလိုက်တာလေဆိုတော့ရွှေကတော့ဆက်ကြမယ်လို့ထင်တယ်။ထင်တော့16သိန်း15သိန်း7တောင်းအဲ့လောက်တော့ဝင်ကျင်တော့ပြီးတော့ပြန်သွားတယ်လို့တော့ထင်နေရှင်းဟုတ
်။ဒေါ်လာဈေးပြောင်းလဲတွေကြာတန်ဖိုးခိုင်ပါတယ်လို့ယူဆထားတဲ့ရွှေတွေကိုဝယ်စုကြတဲ့သူတွေအနေနဲ့ဈေးကျချိန်စောင့်ပြီးဝယ်ယူသင့်တယ်လို့လည်းရွှေလုပ်ငန်းကျွမ်းကျင်သူကိုအေးဟန်ကပြောပါတယ်
။ဟိုဘက်ကဒေါ်လာထုတ်ရောင်းတော့အလုံးကဒေါ်လာဈေးဒေါ်လာဈေးဆက်ကြမယ်လို့ခံမထင်တာပေါ့နော်။အဲ့တော့ရွှေဘက်ပို့ပြီးရွှေကိုလည်းထုတ်ရောင်းကြတာပေါ့ရွှေလည်းဆက်ကြနိုင်တယ်ဆိုပြီးတော့အဲဒီကမ္ဘာရွှေတွေကတော့လောလောဆယ်ကြာနေတယ်ပေါ့နော်။ဒါပေမဲ့အများဆုံးသိကြနေမှာပေါ့။အဲ့တော့လည်းမြန်မာရွှေကလည်းပြောလို့လည်းနိုင်ငံရေးအခြေအနေကြောင့်အဲကြံ့ငွေပေါ်မယုံကြည်မှုတွေကြောင့်တော့တာချောက်တော့တက်နေတယ်ပေါ့။အခုကြာတာလည်းအခိုက်အတန့်အပြည့်အကြပါပဲ။ရွှေကတော့ပြောမယ်ဆိုရင်တော့တာချောက်ကြီးတော့ရေရှည်တော့အတက်ပါပဲ။ဒါပေမဲ့လည်းရှိနေသားတော့ဈေးအမြင့်မှာတော့ဝယ်ဖို့ခက်တယ်ပေါ့ဗျာ။ဒီတော့ဒီအခုချိန်မှာလည်းသူကတမန်တစ်ချောက်ပြင်ဆုံးပြီးတော့နည်းနည်းလေးအမြင့်လေးဖြစ်နေတယ်ပေါ့။အဲဒါကြောင့်မို့ဝယ်မယ်ဆိုရင်တစ်ချက်ကြာတဲ့အချိန်မှာပဲဝယ်တင်တာကောင်းနေတယ်။
မြန်မာနိုင်ငံမှာအခောက်ရွှေတစ်ကျပ်သားကို16သိန်း3000ဒီကနေ့ပေါက်ဈေးရှိပြီးဒေါ်လာဈေးကတော့ပြင်ပငွေလဲကောင်တာတွေမှာဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ဈေးပေါက်ပါတယ်ရှင်